တရားပြည်နယ်ဝန်ကြီးချုပ်ဟာလုံပိုင်ခွင့်ကိုအလွယ်သုံးစားလုပ်ခဲ့ရဆိုရဲဆွဆွဲချက်ကိုပြည်နယ်လွှတ်တော်ကဒီကနေ့မဲခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရားပြည်နယ်ဝန်ကြီးချုပ်ဦးအေဖောင်းရှုဟာတာဝန်ယူစဉ်ကာလမှာလုံပိုင်ခွင့်ကိုအလွယ်သုံးစားလုပ်ခဲ့ကြောင်းစုံလမ်းစစ်ဆေးရေးအဖွဲ့ရဲ့တွေးရှိချက်ကိုဒီကနေ့ပြည်နယ်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာအများစုကလက်ခံခဲ့တဲ့အတွက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။နောက်ဆုံးဆင့်အနေနဲ့ကြားပြည်နယ်လွှတ်တော်ဥက္ကဋ္ဌကနိုင်ငံတော်တမတာစီဒီဆုံးဖြတ်ချက်ကိုပို့ပေးရမှာဖြစ်ပြီးဝန်ကြီးချုပ်မှာအပြစ်ရှိမရှိဆိုတာတမတာကဆုံးဖြတ်ဖို့သာကြံတော့ကြောင်းလွှတ်တော်စုံလမ်းစစ်ဆေးရေးအဖွဲ့ဥက္ကဋ္ဌခူတဲရယ်က VOA ကိုပြောပါတယ်
။ဆရာဒီနေ့လွှတ်တော်ထဲမှာမဲခွဲဆုံးဖြတ်တာတော့သူစုံလမ်းစစ်ဆေးရေးအဖွဲ့ရဲ့အစီအခါစာတွေ့ရှိချက်ကိုသိပေးပြီးတော့မှဆွဆွဲပြစ်တင်တဲ့အကြောင်းအရာမျိုးခုလည်းဒါလွှတ်တော်အများစုကလက်ခံတယ်ထောက်ခံတဲ့အခါကျတော့ဒါလွတ်တော်ဥပဒေအရဒီမှာသာသူတော်ဖြစ်သွားမယ်။နာသမရာစီတို့သာဒီမှာအပြေခါစားပြေးပေါ်လာမှာဖြစ်ပါလေ
။ဝန်ကြီးချုပ်ဦးအေဖောင်းရှူကတော့လွတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မှတ်ချက်ပေးဖို့မရှိကြောင်းပြောပါတယ
်။လွတ်တော်ရဲ့သာဆုံးဖြတ်ချက်ကတော့ဒီနေ့တက်ဆုံးဖြတ်ချက်တွေဒါပြောချင်တာမလို့ကြည့်ကြည့်ရပါပဲ။ဒီကမှာလည်းမကြည့်ကြတော့ကတော့ဥပဒေလမ်းကြောင်းတဲ့အညီမမှန်ကန်ဆက်လက်ဆောင်ရဖို့ပဲရှိမှာပေါ့
။ဝန်ကြီးချုပ်အပေါ်ဆွဆွဲချက်တွေမှာနိုင်ငံပိုင်းစက်ရန်တရားသားရန်ကငွေကိုသူ့ရဲ့ကိုယ်ပိုင်ဗန်ဆင်းရင်းနဲ့ထည့်သွင်းထားတဲ့ကိစ္စ၊တရားပြည်နယ်ပွဲတော်ကျင်းပရာနေရာကိုနောက်ထပ်6.24ဧကတူးချက်ဖို့အဆိုအောင်ထားပေမယ့်အကောင့်တွေမဖော်ခဲ့ရပြီးပါဝင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအခန်းကပုံမှန်263အရဆိုရင်ပြည်နယ်ဝန်ကြီးချုပ်တယောက်ကိုနိုင်ငံတော်တက်ဆာဖောက်တာဖွဲ့စည်းပုံဥပဒေကိုကျူးလွန်တာအချင်းတိုက်ခါပြတ်တာဝန်ကြီးချုပ်ရဲ့အရေးချင်းပြတ်တာနဲ့တာဝန်ကိုမကျေပွန်တာဒီ၅ခုနဲ့ဆွဲချက်တင်နိုင်တယ်လို့ပြဌာန်းလာပါတယ်။ကြရားပြည်နယ်အတွင်းသတ္တုတန့်စင်ဆက်ယုံတိစောက်တဲ့ကိစ္စတိုင်းရင်းသားစပီးရင်ကျိမှုအဖွဲ့တွေကိုငွေကြေးထောက်ပံ့တဲ့ကိစ္စအများပြည်သူပိုင်ပန်းညံမှာဗိုလ်ချုပ်ကြီးရုပ်တိစောက်တဲ့ကိစ္စဒါတွေကိုလည်းစုံစမ်းပေးဖို့ရပ်ပတ်အဖွဲ့အစည်း23ခုကလွှတ်တော်ကိုတောင်းဆိုထားပါတယ်။ဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်တွေအပေါ်စုံလမ်းဖော်ထုတ်အရေးယူဖို့လှုပ်ရှားရမှာပါဝင်ခဲ့တဲ့ကရမျိုးသားသက်လူငယ်အဖွဲ့ဥက္ကဋ္ဌခွန်ဘာနက်စ်ကတော့စွတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်အခုလိုပြောပါတယ်
။ဒီလွတ်တော်မှာ20ဦးမှာအချက်6ဦးကတော့သဘောတူတယ်ပေါ့နော်။ဒီအချက်20ပေါ့ကျွန်တော်မရှင်းမနေစစ်နေတဲ့ကျွန်တော်ပြည်သူတွေကြားမှာမေခွန်ထုတ်မှုများနေတဲ့ကျွန်တော်တို့တောင်းဆိုထားတဲ့အချက်ကတော့ပါမလားမပါဘူးလားဆိုတော့မသိရသေးဘူးပေါ့နော်
။ဝန်ကြီးချုပ်ပေါ်ဆွဆွဲရဲ့အဆိုကိုတော့ကြားပြည်နယ်စွတ်တော်ကိုယ်စားလှယ်၄ပုံ၃ပုံကဩဂုတ်လထဲမှာပဲလက်မှတ်ထိုးတင်သွင်းခဲ့ရပါဗျ။အဲ့ဒီနောက်ဩဂုတ်လလယ်မှာပဲစွတ်တော်ဥက္ကဋ္ဌကစုံလမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပြီးတရင်းနှစ်ဖက်ကြားစုံလမ်းစစ်ဆေးအစီရင်ခံခဲ့ရဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ။